မြန်မာနိုင်ငံအတွင်းတင်းမာမှုကြီးထွားလာနေတဲ့အခြေအနေတွေကြောင့်ပြည်သူလူထုရဲ့စီးပွားရေးကိုထိခိုက်မဲ့အရေးအလွန်အမင်းစိုးရိမ်တဲ့အကြောင်းနဲ့အခြေအနေကိုအနည်းငယ်စောင့်ကြည့်နေတဲ့အကြောင်း IMF နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်။ IMF ပြောခွင့်ရပုဂ္ဂိုလ် Gary Rice ကအခုချက်ချင်းအဓိကစိုးရိမ်ရတဲ့ကိစ္စက COVID-19 ရောဂါတိုက်ဖျက်ရေးကြိုးပမ်းမှုတွေမဖြစ်မနေဆက်လုပ်နိုင်ဖို့နဲ့ဘေးဒုက္ခအရောက်ဆုံးတာမန်ပြည်သူတွေကိုထောက်ပံ့နိုင်ရေးကိစ္စပါ။IMF အဖွဲ့ကမြန်မာနိုင်ငံကိုပေးအပ်နေတဲ့အထောက်အပံ့တွေနဲ့ပတ်သက်လို့ကလည်းအရင်ကတည်းကကျင့်သုံးခဲ့တဲ့မူဝါဒအတိုင်းအုပ်ချုပ်မှုပိုင်းရှင်းရှင်းလင်းလင်းမရှိသေးတဲ့အချိန်မှာထိမ့်ထိမ့်သိမ့်သိမ့်ဆောင်ရွက်သွားမှာဖြစ်တယ်လို့ပြောခဲ့ပါတယ်။လက်တလောမရေမရာအချိန်ဒီမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အချက်အလက်ရှာဖွေတာမျိုးအစ်စ်နေလုပ်ငန်းတွေကသာလုပ်ကိုင်နေတဲ့အကြောင်းလဲ IMF ပြောခွင့်ရကဆက်ပြောခဲ့ပါတယ်။မြန်မာအချိန်ဒီကိုအနည်းငယ်စောင့်ကြည့်နေပြီးပြန်လည်သုံးသပ်နေတယ်လို့လဲ Gary Rice ကဆိုပါတယ်ခင်ဗျ။